ထောင်ချခံလိုက်ရတဲ့ရိုက်တာသတင်းသမားနှစ်ဦးအမြန်ဆုံးလွတ်မြောက်ရေးအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေအတွက်သတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေပူးပေါင်းပြီးတော့ဆန္ဒပြပွဲတရက်မြို့တော်ခမ်းမရှိမှာဒီကနေ့ပြုလုပ်ကြပါတယ်ဒီပွဲကိုတရားဝင်ခွင့်ပြုချက်ရနိုင်မှုပွဲကိုဥဆောင်စီစဉ်သူတွေဘက်ကအချိန်ချင်းခွင့်တောင်းခဲ့ကြရပြီးနောက်မှာမှခွင့်ပြုချက်ရခဲ့တာဖြစ်ပြီးတော့ဆန္ဒပြနေတဲ့အချိန်မှာလည်းရဲလုံယုံရေးတော်တော်များများချထားပါတယ်ပြည်သူလူထုသတင်းမှန်ရရှိရေးလှုပ်ရှားမှုမှာသတင်းသမားတွေနဲ့အတူပူပေါင်းပါဝင်လှုပ်ရှားခဲ့သူလူခွေလှုပ်ရှားသူတို့အုပ်ဖြစ်တဲ့မတ်တင်စာရှင်လွဲကြီးကိုဆက်သွဲမေးမြန်းကြည့်တော့ဒီကနေ့လှုပ်ရှားမှုနဲ့ပတ်သက်ပြီးသူကအခုလိုစဖြေပါတယ
်ကိုအားလုံးနဲ့ကိုကျော်စုစုကို1000နဲ့ချပြီးနောက်ပိုင်းမှာပထမဆုံးအချိန်ကျရန်ကုန်မြို့မှာရက်ဆက်ဖွဲ့စည်းတွေရောအီဒီယာရပူပေါင်းမှုလုပ်တဲ့ public action တော့လူထုလှုပ်ရှားမှုဖြစ်တဲ့ဆိုတော့ဒီပေါ်မှာအဲ့တော့ဒီလိုရဲ့ခံစားချက်ဒီလိုရဲ့အမြင်စချက်ကိုကထောက်ဖော်ဖို့တော့မှတာဝန်ရှိရလို့ဒီစာရေးတောင်ပူပေါင်းတယ်။နောက်ဥပစာစီစဉ်ကြတဲ့ journalist တွေကလည်းအဲ့ရဲ့ဒီချက်တွေနဲ့တို့ရဲ့ဒီအခက်အခဲတွေပေါ့နော်အဓိကအဖြစ်ဆိုအခုလိုပွဲလုပ်တာတော့တော်တော်လေးကိုအခက်အခဲချက်တွေကနေခွင့်မပြုဘူးဆိုတော့အကြောင်းအရာတွေကနေမဖြစ်မနေစီစဉ်ကြရတဲ့ပြဿနာမျိုးကတော့ solidarity ပေါ့လေသူစည်းအင်ညို့အားပေါ့နော်။နောက်လွတ်လပ်စွာထောက်ဖော်ပြဆိုခွင့်ကိုလွတ်လပ်စွာစုဝေးပြီးတော့ပြောဆိုခွင့်ကိုဒါအလုံးအထောက်ခံတယ်။ဒါမျိုးသိပင်တာကိုလက်မခံစွာဟာကိုလည်းပြရတင်တဲ့တော်မျိုးဒီမှာလာရောက်စုဝေးကြတာပါ
ဟုတ်ကဲ့အဲ့တော့ဒီပြည်သူလူထုသတင်းမှန်ရရှိဖို့နောက်သတင်းလွတ်လပ်ခွင့်ကိုအလေးထားတဲ့သူတွေပူပေါင်းပါဝင်မှုဆိုပြီးတော့မှဒီပွဲစီစဉ်တဲ့သတင်းသမားတွေကလည်းဖိတ်ခေါ်ထားတာရှိတော့ဒီနေ့လုပ်တဲ့ဆန္ဒထုတ်ဖော်ပွဲမှာလူထုရဲ့ဒီပူပေါင်းပါဝင်မှုအခြေအနေကရောဘယ်လိုများရှိပါလဲရှင
်ဒီပွဲကတော်တော်လေးအားရဖို့ကောင်းပါပါလဲဆိုတော့လည်းတစ်ခါဒီသတင်းမီဒီယာတော်တော်များလည်းလာရောက်ပြီးသတင်းယူကြတာတွေ့တယ်လို့တစ်ချိန်ထဲမှာသတင်းမီဒီယာတွေကိုယ်တိုင်ကလည်းဝင်ရောက်ဆန္ဒပြတဲ့လူဝင်ရောက်ပြီးတော့အစံထုတ်ဖော်တဲ့လူတွေဖြစ်လာတယ်ပေါ့နော်ဖြစ်နေရတယ်တွေ့ရတယ်နောက်ရက်သက်ပွဲစီတွေပူပေါင်းပါဝင်မှုအရင်ပွဲကစားပို့ရှိရတယ်တို့အင်အားပြပေးရပေါ့နော်ကျွန်တော်တို့လည်းဒီလိုရှိနေရဆိုတော့တော်လေးကိုအားရချင်ပွဲတော်ကိုချစ်လို့ပြောလို့ရတာ
ဟုတ်ကဲ့အဲ့တော့ဒီနေ့ဒီလူလူလှုပ်ရှားမှုပေါ့နော်ဒီသတင်းသမားတွေရောပြည်သူလူလူရောပူပေါင်းပါဝင်တဲ့လှုပ်ရှားမှုကနေပြီးတော့သက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုဘယ်လိုအချက်တွေကိုအဓိကတောင်းဆိုခဲ့ကြပါလဲရှင
်ဒီနေ့မှာတော့အဓိကကကျွန်တော်တို့ရဲ့တောင်းဆိုချက်ကိုထုတ်ဖော်ရဲပြောဆိုရင်ဒါအပြင် performance လို့ပြောရဲဒီတရုတ်ပြမှုလည်းလုပ်တယ်ပေါ့ဒီတရုတ်ပြမှုမှာဆိုလဲဒီလက်ရှိအစိုးရရဲ့အခန်းကဏ္ဍကိုသွားတော့ဒီထောက်ပြတဲ့ပုံစံမျိုးကျွန်တော်တရားရေးမတိုင်းသိမ်းဆောင်ရဲ့ခေတ်ဆောင်ဝင်ရောက်တက်မှတ်ပေးဖို့ဒါမျိုးကိုကျွန်တော်တို့ကလူလမ်းနေရဲ့ဆိုတာမျိုးကိုလည်းပြလိုက်တာဖြစ်တယ်လို့ဒီချိန်ထဲမှာဒီမီဒီယာရေးပေါ်မှာရှိနေလာတာမျိုးလည်းလွတ်လပ်စွာသတင်းရယူပိုင်ခွင့်ဒါတွေကိုမှထိခိုက်လာပြီဆိုရင်အားလုံးကကျွန်တော်တို့ကတာဝန်ရှိနေရဲ့တပားရှိနေရဲ့ဆိုတာမျိုးဒါပြလာတဲ့ပုံစံမျိုးပေါ့နော်ဒါတော့ဒါမျိုးမြင်ရပါတယ်ဟုတ
်ဟုတ်ကဲ့အဲ့တော့ပထမဆုံးကတော့ဒီခွင့်ပြုချက်မပေးခဲ့ဘူးပေါ့နော်နောက်ကျတော့ခွင့်ပြုချက်ရတယ်ပြောတယ်ဒါပေမဲ့ဒီလူထုလှုပ်ရှားမှုမတိုင်ခင်မှာလုံခြုံရေးအင်အားတွေလည်းတော်တော်လေးချထားတာလည်းရှိတော့အဲ့ဒီအနေအထားလေးလည်းနည်းနည်းပြောပြပေးပါဦးအခက်ခဲများရှိခဲ့လားဘယ်လိုပုံစံမျိုးနဲ့ဒီပေါ့နော်ဒီလုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကဆောင်ရွက်ပေးခဲ့ပါလဲရှင
်ဟုတ်မနေ့ကနေ့လယ်လောက်ခီကလုံမဲ့မတိုင်ခင်တနေ့ပေါ့နော်ဒီမနေ့ကနေ့လယ်လောက်ခီကိုကျွန်တော်ကမသေးတာနေဘူးခွင့်ပြုမယ်မခွင့်ပြုမယ်ကျွန်တော်စစ်တာတစ်ဖြစ်ချမှန်းလိုက်ရတာကဘာလဲဆိုတော့လာရောက်ဆိုခင်းမယ်ဖမ်းဆီးမယ်ရိုက်နှက်မယ်ဒါပြီးကျွန်တော်တရားဆွဲမယ်ဒါအစ်ကိုကျွန်တော်ကအများကြီးတွေးကြတာ pressure တွေအများကြီးကြားတဲ့ကနေမဖြစ်နေလို့မယ်ဆိုကိုကပြင်းပြီးတော့စိုးစားနေကြတဲ့အချိန်မှာမနေ့ကညနေမှာပဲဒါကိုခွင့်ပြုတယ်လို့ပြောလာတယ်ဆိုတော့ဝမ်းသာတယ်တို့တို့ပဲဒါပေမဲ့လည်းတစ်ချိန်ထဲမှာအဲ့လိုမျိုးအတီးပြုလိုက်တယ်ပေါ့နော်ကျွန်တော်တို့ခွင့်ပြုတယ်လို့ပြောလိုက်တဲ့အကြောင်းအရာကစတဲ့ပေးတဲ့တရားဝင်ကိုဘယ်လိုပဲနဲ့တကယ်လို့မဲ့ပွဲနေတဲ့ဒီလေလောက်ကစပြီးတော့လုံခြုံရေးအင်အားကိုတကယ်ကိုပုံမှန်ချက်ပုံနဲ့လုံခြုံရေးအင်အားတွေခြားထားတာမျိုးတွေတော့ကျွန်တော်တို့အရင်ကအလုပ်ပဲဆိုပြီးကျင်ထားတဲ့အခြားနေရာပေါ့တောင်ဝေလိုနေရာမျိုးတွေမှာလည်းလုံခြုံရေးအင်အားတွေပုံများနေရဆိုတော့ကျွန်တော်မှစိုးရင်ချက်တွေကျင်တက်လာတကယ်ရောဟုတ်နေလားဒါပေမဲ့ဒါကြောင့်သဲကျွန်တော်တို့ကိုခြားဖို့တော့ဒါပေါ့ဆက်ကကိုရရဲ့အချိန်ဒီပေါ့ပြောရမယ်ဆိုရင်ဒါရဲဌာနတွေနဲ့ရဲတွေရဲ့သတို့လုံကြီးတွေပေါ်မှာကျွန်တော်ဒီဆန္ဒပြတဲ့လူတွေ journalist တွေရောယုံကြည်မှုအပိုင်းတော်တော်လေးကိုအားနည်းနေတဲ့ဟာကိုပြလိုက်တဲ့သဘောတော့ဖြစ်သွားတာပေါ့လေအာကျွန်တော်တို့ဒီထက်ပို့ပြီးတော့ယုံကြည်မှုတွေစောက်ဖို့လိုသေးတယ်ပို့ပြီးတော့လည်းယုံကြည်ချင်ပါတယ်ဒီလိုမျိုးအစင်းစင်းသဘောတူညီမှုနှိမ့်နိုင်မှုနဲ့ဒီလိုသွားမယ်ဆိုတော့ပိုကောင်းတဲ့ဒီမိုကရေစီစနစ်ကိုပုံရောက်လာမယ်လို့မြင်ပါ
တယ်ဟုတ်ကဲ့ရှင်အဲ့တော့ဒီလိုလှုပ်ရှားမှုတွေပေါ့နော်ဒီလိုလူထုလှုပ်ရှားမှုတွေသတင်းသမားတွေရောဒီမိုကရေစီအားစုတွေရောအရက်ဖက်ဖွဲ့စည်းတွေရောလူထုရောပူပေါင်းပါဝင်တဲ့ဒီလိုမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးလှုပ်ရှားမှုတွေကိုနောက်ထပ်ပြီးတော့မှလှုပ်ဖို့စီစဉ်ထားတာမျိုးလေးရောရှိလားမတ်တင်စားရှင
်။အဲတော့ဒီရန်ကုန်ကအစုဖွဲ့အနေနဲ့တော့လက်ကတိကျတဲ့စီစဉ်ရအောင်မှာပေါ့နော်။ဒါကတော့ဖွဲ့စည်းကိုကိုစားပြုတာမျိုးတော့မဟုတ်ပဲနဲ့စိတ်ဝင်စားရင်စိတ်ဝင်စားသလိုအချိန်ပေးနိုင်လို့စောင့်မွေးနေရှိနေတဲ့ဒါကလေဒီမဲ့လေးအများကြီးပေါဝင်လာတယ်ပူပေါင်းလာတယ်။နောက်သတင်းမီဒီယာဆိုလည်းမီဒီယာတွေကစိတ်ဝင်စားနဲ့တိုက်လုံနိုင်တဲ့အစုဖွဲ့ရှိပြီးတာပါ။ဒီထဲမှာဒီတကယ် စ်တင်ဖြစ်တယ်လို့လူငယ်လေးစုကြည့်ပြီးတော့ပြီးလုံးစွာနဲ့ဆီစဉ်ကြရမျိုးပေါ့နော်ဆိုတော့နောက်ဆက်တွဲဘလို့ activity လုပ်ဖြစ်မလဲဆိုတာလည်းသားတို့ငယ်တိတ်ဆိုင်စနစ်ကြပေါ့စုကြည့်ပြီးတော့အတက်နိုင်ဆုံးစူးစမ်းသွားမယ် volunteer base ပေါ့နော် volunteer base ပေါ်မှာထည့်ခဲပြီးတော့စူးစမ်းသွားမယ်နောက်ဆက်တွဲဘလို့ပုံစံဖြစ်လာမလဲဆိုတာကရန်ကုန်မှာပဲဖြစ်နေကြမလို့ပဲတိုင်းငယ်လုံးဖြစ်မှာပါမီဒီယာတွေရောတကယ် CS ဆိုတာဒါမျိုးတောင်းနဲ့တူတူတောင်းဆိုလာဖို့အဓိကတော့စူးစမ်းသွားမယ်လို့မြင်တယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့မတ်တင်စာကျေးဇူးအများကြီးတင်ပါတယ်ဖြည့်ပေးတာညီမ
ဟုတ်ကဲ့ပါမကျေးဇူးတင်ပါတယ်